မင်္ဂလာပါခင်ဗျာဒီနေ့တဲ့ live session မှာတော့ဒီတက်မလို့နဲ့တိုင်းနာလည်းနဲ့ကန်ဖွဲ့တိုက်ပွဲရပြီးငင်းငယ်ဆွနေနိုင်တော့မလားဆိုတော့ဆွနေတော့မှာပါဒီတက်မလို့ကစစ်တိုင်းငားတိုင်းမှာတစ်ပတ်တည်းပြည့်ရနောက်ထပ်တရင်သုံးဖက်တန်းတူကိုကျင်ညာပြီးရပိုင်းအတွင်းမှာပဲတရုတ်မှာနေဆက်ချိဆိုင်တိုင်းနာလည်းနဲ့ကန်ဖွဲ့သုံးဖွဲ့ကလည်းထိုးစစ်တွေရက်မယ်ဆိုပြီးကျင်ညာပါတယ်ဆိုတော့ဒီကျင်ညာချက်တွေဟာလက်ရှိတက်ခတ်နေရတဲ့ရောပိုင်းအတွင်းလက်တွေမှာဘလောက်ထိအထောက်ကူဖြစ်လာနိုင်တယ်လဲပြင်းပြင်းထန်ထန်အတွက်ရရှိစစ်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူနှူးလည်းအခုဆိုလင်းလိုင်းမှာရောက်နေပါပြီသူကတော့ကျွန်တော်ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေတွင်မှုဦးထွန်းဆိုပါနောက်သူကတော့ကျွန်တော်ဒီတန်ရသာအရေးအခက်ခက်ပုဂ္ဂိုလ်သူဖြစ်တဲ့ဦးမောင်ဆိုလို့ဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးချမ်းမဲ့ပုဂ္ဂိုလ်ရဲ့တုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာအခုဟိုတက်တက်ကတက်တက်ကြည့်ရကိုရက်ထက်တိုးလိုက်သလိုပဲဒီမြောက်ပိုင်းခွေကထိုးစစ်တွေရပြီးဟိုခုကစစ်ပဲလုံသွားမယ်ဆိုပြီးကြီးညာလိုက်တဲ့အတွက်ဒီလက်ရှိစီးရီးတင်းမာမှုရောပါရေးမှာလက်တွေ့ဘယ်လောက်ထိများကျွန်တော်မျှော်လင့်နိုင်မလဲဆရာဝန်မော်ဆိုရင်ဆွေးနွေးပြပါလားခင်ဗျာ
ကျွန်တော်အမြင်မှာတော့ဒီအခုလက်ရှိချိန်မှာ20အပြည့်ရက်တည်းလို့ကြီးညာတယ်ဆိုတာကဒီနိုင်ငံဆွေးနွေးပွဲကိုဘယ်သူကလူလာတယ်မလူလာဘူးဆိုတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံပြီးတော့ဖြစ်ပေါ်လာတယ်လို့ပဲထင်ပါတယ်လက်တွေ့မှာတော့အပြည့်ရက်ဖို့အတွက်ကတော့ခက်ခဲနေသေးပါအော်ဘာကြောင့်ခက်ခဲလဲလို့ပြောမယ်ဆိုလို့ရှိရင်ဒီအပြည့်ရစရည်ဘာလဲဆိုသူရင်းနဲ့ပတ်သက်ပြီးတော့နှစ်ဖက်ကအဆူပြုချက်တွေအကွာဟလွန်အောင်ကြည့်လို့ပါဟိုတမ်းတော်ဘက်ကအဆူပြုထားတာကဟိုဒီနဝိတ္တဝဲတွေကကိုကန့်ဖွဲ့ဆိုလို့ရှိရင်ဟိုဝိုင်းမှာပဲနေရမယ် PNL ဆိုရင်တန်းကိုဝိုင်းကိုချုပ်ရည်တာမှာပဲနေရမယ် AE ဆိုရင်လိုင်ဇာမှာပဲနေရမယ်ဆိုအဆူပြုချက်ရှိပါတယ်အဲကျွန်တော်နဝိတ္တဝဲအနေနဲ့ကတော့သူတို့အပြည့်ရထားလက်ရှိအပြည့်ရမယ်ဆိုရင်အပြည့်ရတဲ့နေရာမှာပဲစက်တီရောက်တဲ့နေရာမှာပြည့်ရမယ်လို့ပြောထားတာရှိပါတယ်။အဲ့ဒီခုရဲ့ quota ချက်ကကြီးမားပါတယ်။အဲ့တော့လက်ရှိအချိန်မှာနှစ်ဖက်အပြည့်ရတဲ့ဆိုပေမဲ့အပြည့်ရတကယ်တမ်းအပြည့်ချက်ရစေရဖို့အတွက်ဘယ်လိုထိုးဖို့အတွက်တက်နေတဲ့ခြားစာရင်းနဲ့ပတ်သက်ပြီးအခက်အခဲကြီးကြီးမားမားရှိနေကြုံလို့ထင်ပါတယ်
။ Okay ကျေးဇူးပါ။ဆိုတော့ဒါမှတစ်ခုရှိတာပေါ့လေအခုကျွန်တော်တို့ပြည့်ရတဲ့ဒီပြင်းဝင်နေတဲ့ဒီနောက်ချိုးဝတိုက်ပွဲနောက်ပိုင်းမှာဒီနောက်ဆက်တွဲဖြစ်တဲ့ဒီရှမ်းပြည်မြောက်ပိုင်းမှာဟိုရခိုင်ပြည်နယ်ထဲမှာဒီရပိုင်းနေအတွင်းပေါ်လေဟိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တဲ့အတန်မျိုးတော့တိတ်မကြားပါဘူးဆိုတော့ဒါရီကဟိုဒီလက်ကလော့တလူပေါ်လေဟိုတိုက်ပွဲတွေရက်မယ်ဆိုပြီးတော့ကြီးညာချက်တွေအကျိုးဆက်လို့များပြောနိုင်မလားဆရာဦးမောင်ဆို
တိုက်ပွဲတွေကြီးညာချက်အကျိုးဆက်ဆိုရတဲ့ကျွန်တော်ညင်ပြောရမယ်ဆိုရှင်အဲတော့ဒီကျွန်တော်ဗမာပြည်လူလူကလည်းကဲခတ်နေတယ်နိုင်ငံတကာလည်းကဲခတ်နေချိန်မှာကိုယ့်ဘက်ကနေပြီးတော့ဒီအဖြစ်ခက်ရစေလူလာတဲ့ဆိုတာပြသဖို့ပဲဖော်ထုတ်ချက်တစ်ခုလိုလိုပဲဆင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးတွန်းစောရဲ့သဘောထားလည်းကြားချင်ပါတယ်ခင်ဗျာဆရာဦးတွန်းစောရင်အခုကျွန်တော်ဒီတက်မလို့ဘက်ကဟိုတပတ်တည်းရဲ့ရက်ထက်တူလာရှိတယ်နောက်ဒီတန်တန်နက်ကန်ဖွဲ့သုံးဖွဲ့ဘက်ကလည်းထိုးစစ်တွေရက်မယ်ဆိုပြီးပြောတာရှိပါတယ်ဆိုတော့ဒီချင်းညာချက်တွေကလက်ရှိဖြစ်နေတဲ့ဒီစီးရီးတင်းမှမှုရောပါရေးမှာဘယ်လောက်ဒီများအထောက်အကူဖြစ်လာလိမ့်မယ်လို့မျှော်လင့်နိုင်မလဲဆရာ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဗျာဒီအခုနှစ်ဖက်အပြန်လန်ထုတ်ပြန်ကြေညာချက်တွေကတော့နေပြင်ပေါ်မှာသိပြီးတော့မှတိုက်ရိုက်အကျိုးတရားမှုရှိရတော့လည်းမတွေ့ရဘူးအဲ့ဒီထုတ်ပြန်ကြေညာချက်တွေကတော့သူတို့ဒီတိုင်းတုံးမှာဩဂတ်လ30ရက်နေ့တွေးဆောင်ပွဲရဲ့ရလက်သဘောမျိုးနဲ့သူတို့ထုတ်ပြကြတာပေါ့လေအဓိကတော့ဒါပေမဲ့ပရမတ်တစ်ချက်ကျွန်တော်တွေ့တာကတော့ဒါဆန္ဒမပါဘူးပေါ့ဗျာနော်အဓိကဒီဆွေးနွေးပွဲကလည်းပဲဒီရုပ်ရပြားကြောင့်သာဖြစ်ခဲ့တာဖြစ်တယ်။အဲမှာဒီ PSL ဆွေးနွေးတွင်မှုတာဘုံကျော်ကလည်းပဲပြောထားတာရှိတယ်။ဒါတရုတ်ပြည်အကြောင်းဒီဟန်ပြတာသာလုပ်တဲ့လူထုနဲ့နိုင်ငံတကာကိုနှိမ့်စားလို့လည်းပွဲလိုမျိုးသူကထုတ်ပြောထားတာရှိပါတယ်။နောက်ပြီးတော့တမတော်ကလည်းပဲဒီစစ်တိုင်းငါးခုမှာစစ်စင်ရဲ့ဆိုင်တာကို27ရက်သူကတော့အခုလောက်တာတလားတော့မပြေဘူးပေါ့ဗျာနော်။27ရက်ပေါ်ဒီလား27ရက်နေ့ဒီတို့ရက်ပြထားရဖြစ်တယ်ဆိုတော့ဒီလိုမျိုး27ရက်တောင်ကွက်ကြပြီးခရင်စီးရီကိုပဲကျင်ညာတာဖြစ်တယ်အဲ့တော့ဒီကျင်ညာချက်ကတော့ကိုကလည်းသူကကျင်ညာပြီးဆိုဟိုဘက်ကလည်းကျင်ညာရမယ်ဆိုတော့သဘောမျိုးကျွန်တော်တွေ့တယ်ပေါ့လေနော်ဒါကိုဆွေးနွေးပဲရတဲ့သဘောမျိုးနဲ့သူကလိတ်ကြတာဖြစ်တယ်ဆိုတော့ပြီးခရင်စီးရီကိုတနိုင်ငံလုံးတိုက်တာမလုပ်ခဲ့နဲ့ဒီကွက်ကြပြီးခရင်စီးရီလုပ်ပြီးတော့မှဒီစီးရီးစာစီးရီကိုတက်မတော်ရဲ့ကျိုးပန်းမှုကဒါတိတာနေတယ်ပေါ့လေနော်ဒီသိတဲ့နာမပါတဲ့လုံရမျိုးဖြစ်တာကြောင့်ဒီမျိုးပြင်မှာတိုက်ပွဲတွေကိုဆက်လက်တွေ့နေရတာဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိတယ်။ဒါတစ်ချက်ပေါ့နော်။ဒုတိယတစ်ချက်ကတော့ဘာလဲဆိုတော့ဒီခုခံပြစ်မှာလည်းပဲထိုးစစ်ဆိုတာရှိတယ်။ဒ နော်ဒီညီတော်မမေး၃ဘွဲကထိုးစေရမယ်လို့ကြီးညာပေမဲ့သူတို့အနေနဲ့ခုခံဆက်ကွေးကဆက်ရှိနေတာပဲဖြစ်တယ်ထိုးစေရဲ့အကြောင်းကိုဒီညီတော်မမေး၃ဘွဲကတော့တဘောဒီဘလောက်ပဲကြီးညာကြီးညာသူတို့ရဲ့၃ဘွဲလှုပ်ရှားတဲ့ညီမေမှာအစိုးရတက်ကဝင်သွားရင်ခုခံဆက်ကွေးကတော့ပြည့်ထက်နေမှာပဲဖြစ်တယ်ဆိုတော့ဒီတိုင်းသားလည်းငယ်တော်လည်းရဲ့ဖွဲ့စည်းတဲ့အားလုံးရဲ့ခုခံဆက်ကွေးဟာနော်ဒီနှစ်ဖက်သဘောတူညီချက်ရောနိုင်ငံတော်ပြည်ခရဲ့စီသဘောတူစာချုပ် NCA ကိုရောထိုးထားပေမဲ့လို့ဆက်လက်ရှိနေတော့မဖြစ်တဲ့အဓိကအစိုးရတက်မတော်နဲ့ဒီအကြောင်းပြုပြပြပြီးတော့မှဟိုဖွဲ့ကိုတိုက်လိုက်ဒီဖွဲ့ကိုတိုက်လိုက်နော်ဒီဖွဲ့ကိုတော့ရက်လိုက်အဲ့လိုလုံးမလီပဲနဲ့နိုင်ငံတော်ပြည်ခရဲ့စီကိုဒီပေါ်ဆောင်လိုက်ရင်တော့လက်ရှိတိုက်ပွဲတွေကအားလုံးရက်သွေးတော့မှာဖြစ်ပါတယ်ဟို2019ဒီဇင်ဘာကနေဒီနေ့အချိန်ကြီးပေါ့တက်မတော်က KIO ကိုအကြောင်းပြုပြချပြီးတော့တော့မတိုက်တဲ့အတွက်CIO နဲ့ CIO တိုက်ပွဲတွေဟာညီသက်သွားတာကိုတွေ့ရတယ်။အခုညီတော်မမိတ်၃ဖွဲ့နဲ့လည်းပဲတက်မတော်နေနဲ့ချင်းချက်မရှိအတိခရဲ့စီရင်ကိုလှုပ်လိုက်မယ်ဆိုလို့ရှိရင်ဒီအမိတ်ခါယုံတွေကြောက်ကြဲသွားမှာဖြစ်တယ်။အဲဒါကြောင့်ဒီကအရေးကြီးတာကတော့တက်မတော်နေနဲ့ကွဲပြားအတိခရဲ့စီရင်မျိုးမလုပ်ပဲနဲ့တနိုင်ငံလုံးတိုင်းတာဆောင်တဲ့အတိခရဲ့စီရင်မျိုးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
။ Okay ဆောင်းသွားတော့ဆင်းနေရချေစုပါ။ So ဟုတ်တိုက်ပွဲတွေရပ်ဖို့ကြီးညာတဲ့နေရာမှာတော့နှစ်ဖက်စလုံးကတော့ပေါ်လေဒီနိုင်ငံရေးညာတွေ့ဆုံဆွေးနွေးဖို့ရည်ရွယ်ချက်ရှိရဆိုပြီးပြောပါတယ်ဒါပေမဲ့လည်းကျွန်တော်တွေ့ခဲ့တာဒီတက်မတော်ဒီ၅လလောက်တစ်ဖက်တည်းအခြေချတော့လည်းဟိုဆွေးနွေးပြတာတိုက်ပွဲတွေဖြစ်တာပုံများနေပါတယ်ဟိုတိုက်ပွဲတွေဖြစ်တဲ့အကြောင်းနဲ့ပတ်သက်လို့ကတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဟိုဆွဆွတိုင်းနဲ့မျိုးထိုးတာတွေလည်းရှိတာပေါ့လေဆိုတော့ဘယ်လိုလဲဒီညီငယ်ဆွေးနွေးဖို့ရည်ရွယ်ပြီးတက်ခတ်တဲ့ရက်တွေဆိုမှတိုက်ပွဲတွေလည်းဖြစ်ရတာကဟိုဘယ်နေရာမှာအဓိကလွှဲချော်နေလို့လဲဒီဘက်ကအားနည်းချက်တွေရှိနေလို့လဲဘလို့တောင်းတနေလဲကြောက်တော့ရော
ဟုတ်ကဲ့ကျွန်တော်ခုနပြောရတဲ့မျိုးပေါ့ဗျာဒီစီးရေးမှာကကိုကအမြဲတမ်းခင်ဆက်ခင်အခန်းနေဖို့မဟုတ်ဘူးပေါ့နော်ခံစစ်နေရမှာပဲနေဖို့မဟုတ်ဘူးဒီခုခံစစ်မှာလည်းပဲလိုရင်ချိုးဆင်ရတဲ့ view ဟာတော့ offensive defensive ရရှိတယ်ဗျာဆိုတော့အတူတက်ဘက်ကဒီပြည်သူ့ဘန္တာတွေနဲ့အတိုင်းဒီရဲ့ရင်းမြစ်တွေကိုမတရားသဖြင့်အလွန်ကျုံအင်အားသုံးပြီးတော့မှကိုညီတော်တိုင်းရင်းသားအချင်းချင်းကြားပြုတ်တိုက်ရေးလမ်းစဉ်ကိုကျင့်သုံးနေမှာတော့ဒီဘက်ကလည်းပဲအထူးသဘောမျိုးနဲ့စံပြန်လာရတာပေါ့လေဒီစည်းရင်းမှာတစ်ဖက်ရဲ့ကြောက်ွက်ကိုရှာပြီးတော့မှအသာစီးရဖို့ဒီအနိုင်ရဖို့တိုက်ကြတာပါပဲလေဆိုဒီညီနောင်မာမိတ်သုံးဖွဲ့ရဲ့ထုတ်ပြန်ကြေညာချက်တွေမှာလည်းပဲပြောထားပြီးဖြစ်တယ်သူတို့ရဲ့အနေနဲ့ပေါ့လေဒီမလွဲမချောင်တာတိုက်တည်ရတဲ့စစ်ပွဲလို့သူကပြောထားတာဖြစ်တယ်ဒါပေတိုင်းသားလက်နက်ကတော်လည်းရဲ့ဖွဲ့ကြီးကမှဒီစစ်တိုက်ရှင်လို့တိုက်နေတာတော့မဟုတ်ဘူးပေါ့နော်နိုင်ငံရေးအရာအဖြေချဖို့နည်းလမ်းမရှိတော့တဲ့အခါမှာစီးရေးဆိုတာကဒီနောက်ဆုံးအနေနဲ့မလွဲမချောင်သာရွေးချယ်ကြရတာဖြစ်တယ်။အဲဒါကြောင့်ဒီအစိုးရတက်မတော်အနေနဲ့တန်းတူညီတူဂုဏ်သိက္ခာရှိမှုတွေကိုဆွေးနွေးပြီးတော့မှဒီနိုင်ငံရေးဆန္ဒအပြည့်နဲ့ပေါ့လေငြိမ်းချမ်းပေါ်ဆောင်မယ်ဆိုရင်ပြည်တွင်းချက်ကထောင်ရဆုံးနေသွားနိုင်ပါတယ
်။ Okay ဆိုတော့ဆရာဦးမောင်စိုးကိုလည်းကျွန်တော်ပြန်မေးချင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီဟုတ်ဆရာတို့ဆိုဆွေးနွေးသွားတယ်ပတ်သက်လို့ပေါ့လေဆိုတော့ကျွန်တော်ဒီတိုက်ပွဲရပ်ဖို့ကြီးညာတော့ကတော့ဒီနှစ်ဖက်နှစ်ဖက်စလုံးကတစ်ဖက်ကလည်းပြောတယ်ဒီတိုင်းအနာအဖွဲ့ကြီးဖက်ကလည်းပြောတာနိုင်ငံရေးရပ်ဆုံဆွေးနွေးဖို့ရည်ရွယ်တယ်လို့ပြောပါဒါပေမဲ့တိုက်ပွဲကြီးကလည်းပြင်းပြင်းထန်ထန်နေဆိုတော့ဟိုဒီနေရာမှာအားနည်းချက်တွေရှိနေလို့လဲဆရာဦးမော်ဆို
အဓိကတော့ကျွန်တော်တို့ကလက်လက်မကင်နိုင်တဲ့တိုင်းအနာရေးကိုကျွန်တော်တို့ကပြောဆိုဆွေးနွေးမယ်ဆိုရင်ပြောဆိုဆွေးနွေးရဲ့အခွင့်အလမ်းကိုနည်းတာအကျဉ်းနာပါပဲဒီကတော့နိုင်ငံရေးရအခွင့်အလမ်းနဲ့ပါပြီးတော့စစ်ပေါင်းကျဲလာတယ်လို့ပြောရပါမယ်။အရှိမလေးပဲအဓိကကျွန်တော်လက်ရှိမှာပြဿနာဖြစ်နေတဲ့ခိုင်မြေခိုင်ကြီးနေမှာပါ။အာအေးအင်းနဲ့လက်နဲ့ကင်မှာပဲဖြစ်နေလက်နဲ့ကင်မှာပဲငါတို့ရဲ့အခွင့်အရေးတွေရမယ်ဆိုရက်ဒီရက်ပြည့်ချက်ဖြစ်လာတဲ့အခါမှာဒီရခိုင်မှာအချိန်ဒေသဆန်းသူဒီပြောက်ဖို့ဖွင့်လှစ်လာတယ်2015စာပြီး2016စကွန်2018နောက်ပိုင်းမှာတော့ပြည်တက်ွေးတွေပိုပြင်းထန်လာပါတယ်။အဲတော့တမလို့ဘက်ကစဉ်းစားမယ်ဆိုရင်လည်းဒါအချိန်ဒေသဖြစ်တဲ့ဒီမှာတော့အချိန်ဒေသမပြီးနိုင်ဘူးဆိုပြီးတော့ပြင်းထန်တုတ်ပြန်တယ်။ဒီဟာစစ်သက်လို့မရတဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်။တကယ်တော့နိုင်ငံရေးပေါင်းရှင်းပြီးတော့စီးပေါင်းကျဲလာတယ်လို့ပြောပါမှာ။နိုင်ငံရေးကလည်းလက်မကင်မင်းနဲ့စကားပြောမယ်ဆိုပြောခွင့်မရှိဘူး။လက်နဲ့ကင်မှာစကားပြောခွင့်ရှိမှရှိမယ်ဆိုတဲ့အနေအထားမျိုးကျွန်တော်တို့ဒီလွယ်လွယ်ကူကူပြောကြရင်တော့လက်နက်ကင်မှာလူရဝင်းနဲ့လက်နက်ကင်လူရမွန်းဆွေအနေအထားမျိုးဖြစ်လာတဲ့အချိန်မျိုးကြောင့်ပါတကယ်တော့ကျွန်တော်တို့ကလက်နက်မကင်လည်းပဲတိုင်းရင်းသားခွင့်ရေးတွေကိုဟိုပြောခွင့်ရမယ်ဆိုခွင့်ရမယ်လည်းဒီနိုင်ငံဖောင်ကျဲမယ်ဆိုလို့ရှိရင်စီးပေါင်းကိုချုပ်နိုင်နိုင်မယ်လို့ထင်ပါတယ
် Okay ကျောင်းမဆွဆွနေတဲ့ခြေမျိုးပါဆိုတော့ကျွန်တော်ဆွနေဘွဲကိုခရက်ပါဝင်ဆွနေဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းဒီလိုင်းပေါ်မှာရှိနေပါတယ်သူတို့လည်းအခုအလဲတွေးကြပါတယ်အရင်ဆုံးသူကကျွန်တော်ဒီမြန်မာနိုင်ငံဥချင်းမြင့်ဖြစ်ပါတယ်ဥချင်းမြင့်သဘောထားဆွနေလို့ရပါတယ်ခင်ဗျာ
အဲ့ဒါကျဥမမောင်ဆိုခုနပြောသွားလို့ပဲပေါ့လေကျွန်တော်တက်မတော်ကကျွန်တော်ရစ်ဆက်ရဲ့သေးရင်မှာတိုင်းသားတွေကသူ့နေရာသူနေအဲ့လိုပြောတယ်ပေါ့ဒါမှမဟုတ်ကျွန်တော်တို့တက်မတော်ကလည်းရခိုင်ပြည်နယ်မှာဟိုကိုနေရာကိုနေလားပေါ့အဲ့ဒါတစ်ချက်ပေါ့အဲ့တော့ကျွန်တော်တို့ကအဓိကဓာရီရတော်နဲ့ပြည်လည်းမတင်ဘူးဆရာဘာလို့လဲဆိုတော့ကျွန်တော်2008ဖွဲ့စည်းပုံအရာစစ်တပ်ကတော်လေးကိုအာဏာရရှိနေတယ်အဲ့တော့ကျွန်တော်တို့ကငင်းတတ်မှုတကယ်ရေးရှိတည်တတ်ပြီးတော့ငင်းတတ်မှုဆိုရင်ပြည်သူကိုမျက်နှာမူရပါမယ်ဒါကြောင့်ပြည်သူလူထုရွေးချယ်တင်ရောက်ကြတဲ့တိုင်းသားပေါင်းစုံပါတဲ့ကျွန်တော်တို့ပြည်သူအစိုးရရဲ့ကျွန်တော်တို့ဟောက်မှာပဲနေတဲ့နယ်ပြည်သူဆိုရပါမှသာနဲ့ကျွန်တော်တို့ဒီရေးရှိတည်တတ်ဆိုင်ရတဲ့ပြည်တော်စုငင်းငန်းကြီးကိုရလိမ့်မယ်လို့ထင်ပါတယ်ခင်ဗျာဒါပါပဲခင်ဗျာ
ဟုတ်ကဲ့ကိုချင်းမြင့်ဆွေးနွေးတဲ့ကျေးဇူးပါဆိုတော့ဒီကိုချင်းမြင့်ပြောတဲ့အထည်ရာတစ်ချက်ကိုကျွန်တော်ဆွတ်ထုတ်ပြီးတော့ဒီသူပင်လိုက်ပုတ်ဆွေးနွေးရပုဂ္ဂိုလ်ကြီးဆွေးနွေးစီကျင်တာတစ်ချက်ကတော့အကူကသူကတော့ဒီအစိုးရရဲ့ဒီဥဆောင်မှုအောက်မှာပေါ့နော်အကူကအစိုးရဒီရတားစုအဖြစ်လာတဲ့ရတားစုရဲ့ဥဆောင်မှုအောက်မှာဆွေးနွေးမယ်ဆိုလို့ရင်ငင်းငင်းရဲ့လူ့ရဲ့နိုင်တယ်ဆိုတဲ့သူသဘောထားကိုပြောပါတယ်ဆိုတော့ဒီအစိုးရရဲ့ဥဆောင်မှုအပိုင်းနဲ့ပတ်သက်လို့ငင်းငင်းရင်းမှာအခုလက်ရှိလောက်တစ်လောက်မှာဆရာဦးတွန်းစောရင်ဆွေးနွေးစီကျင်ပါတယ်လောက်တစ်လောက်မှာဘလောက်ထိခီးပေါက်တယ်လို့များဆရာဦးတွန်းစောလို့တုံ့တက်နေတယ်ခင်ဗျာ
ဒီက NLD အစိုးရကသူကဒီ2008ဖွဲ့စည်းပုံကသူကတက်ကိုမလွှမ်းမိုးနိုင်ဘူးပေါ့ဗျာနော်သူတက်နေတာဒီအစိုးရနဲ့ကသူကသပွင့်တဲ့ပုံစံမျိုးမရှိဘူးသူကဒီအစိုးရနှစ်ရက်လိုမျိုးတိုင်းနိုင်ငံလုံးကတကဘာလုံးကလည်းပဲအဲ့တိုင်းချုပ်နေနေကြတဲ့အတိုင်းပဲပေါ့ဗျာဆိုတော့ဒါကတော့အခြေခံအကြောင်းတရားပဲအဓိကဒီ NLD အစိုးရပဲဖြစ်ဖြစ်တခြားပဲအစိုးရပဲတက်လာပေါ့နော်ဒီဖွဲ့စည်းပုံရကတော့ဒီငင်းတဲ့ဖြစ်စဉ်ကိုအစိုးရလုပ်တဲ့လူကနော်ပေါ်ဆောင်တဲ့အခါမှာတက်မတော်ကအစိုးရပေါ်မှာနေပြီးတော့မှတာဝန်ခံမှုအပြည့်အဝမရှိဘူးဆိုလို့ရှိရင်ဒီပြဿနာကတော့ဆက်ပြီးတော့မှရှိနေအောင်မှာဖြစ်တယ်။ဆိုဒီနေ့ NLD အစိုးရရဲ့ပေါ်ဆောင်မှုတွေကိုလည်းကြံကြည့်တဲ့အခါမှာသူကတော့ဒီတက်ရဲ့အပြည့်အဝရဲ့တီးကိုတက်မဲ့ဆိုင်တယ်ပေါ့ဗျာ။အပြည့်အဝရဲ့တီးလုပ်ပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲကဒါအစိုးရနဲ့အဓိကဆိုင်တယ်။အဲတက်တဲ့ဒီသဘောတူပြီးတော့မှလက်မရေးထိုးလိုက်တဲ့ဒီ violator သဘောတူညီချက်တွေရောနောက်ပြီးတော့မှတနိုင်ငံလုံးပြည်ပြည်စီသဘောတူစာချုပ် NCA တွေကိုရောထိုးလိုက်ပြီးတဲ့နောက်ပိုင်းမှာအကောင့်တွေပေါ်မှုဖြစ်စဉ်မှာအစိုးရရဲ့အထံကဏ္ဍကအမှန်ဆိုလို့ရှိရင်အဓိပ္ပာယ်ပိုရှိတာဖြစ်တယ်နော်အဆိုကြပါစို့ပေါ့ဒီမှာကျွန်တော်တို့ဒီ UPGC ဆိုတဲ့ရန်တရားမှာအစိုးရကအဓိကနေပြီးတော့ဥဆောင်ပြီးတော့မှလုပ်တာဖြစ်တယ်အစိုးရကဒါကိုတက်တက်ကြွကြွလုပ်နိုင်ရမယ်နိုင်ငံရေးပြည်သူ့ဆွေးနွေးပွဲတွေကိုသူခေါ်နိုင်ဖို့အတွက်ပုံစံမျိုးစုံနဲ့ပေါ်ဆောင်နိုင်ရမယ်ဒါပေမဲ့ဒီဘက်မှာနောက်ထပ်ရန်တရားတစ်ခုကတော့ဒီအပြစ်ဖက်ရစီရေးကိုခိုင်မာအောင်လုပ်တဲ့ Joint Monitoring Committee DMC ကရှိတယ် NCA အရပေါ့နော်ဒါအပြစ်ဖက်ရစီရေးကိုခိုင်မာအောင်ထိန်းသိမ်းမယ်ဆိုတော့ရန်တရားမှာအစိုးရရဲ့အခန့်ကဏ္ဍကအဲ့ဒီမှာတော့သူကပါဝင်နေတယ်ဆိုပေမဲ့လို့သူကမသွန်းမိုးနိုင်ဘူးဒါဒီပြည်နေတိုင်းဒေသကြီးအစိုးရတွေကနေပြီးတော့မှအဲ့ဒီနေရာမှာရှိနေရမယ်မှန်ဆိုလို့ရှိရင်သူတို့ကအဲ့ဒီနေရာမှာနေပြီးတော့မှဒီရှိတော့ရှိတယ်အပါဝင်တဲ့ participant တာတာလောက်ပဲရှိတယ်အဲ့တော့အဲ့မှာတက်ရဲ့ပေါ်ဆောင်မှုတော့မလွတ်မနိုင်ဘူး။နောက်ပြီးတော့မှအခုအစိုးရရဲ့ဖွဲ့စည်းပုံဆော်ချာလဲပြန်ကြည့်လိုက်ရင်ဒီ2008ဖွဲ့စည်းပုံရဆိုလို့ရှိရင်တက်ကနေပြီးတော့အဲ့မှာအစိုးရဖွဲ့တဲ့မှာသူကနေလုံဝင်ကြီးအနေနဲ့ပါနေတယ်နော်။ဆိုရင်ဒီပြည်နေတိုင်းဒေသကြီးအစိုးရတွေကိုပြန်ကြည့်လိုက်တဲ့အခါမှာဒီနေလုံဝင်ကြီးကပဲအဓိကကြရတယ်ပေါ့။သူကတော့အစိုးရကိုစားပြုပြီးတော့မှသူကပဲအဓိကလုံနေတာကိုတွေ့ရတယ်။ဆိုတဲ့အခါကျတော့ NLD အနေနဲ့ဒီအစ်စ်ဆက်ရဲ့စီရေးခိုင်မာအောင်လုပ်တဲ့ဖြစ်စဉ်မှာရောနိုင်ငံရေးပြည်သူ့ဆွေးနွေးမှုဖြစ်စဉ်မှာရောသူ့ရဲ့နော် initiative ပေါ့နော်သူ့ရဲ့ဒီကလူဦးစတင်ပြီးတော့မှလှုပ်ရှားတဲ့ကြိုးပမ်းမှုတွေကပြောင်းနေတဲ့သဘောဖြစ်တယ်။နောက်သူ့ရဲ့ initiative ပြောင်းလေတက်ရဲ့ခန့်ကဏ္ဍကအဲ့ဒီနေရာမှာပို့ပြီးတော့ရလာလေလေဆိုတက်ကသူလိုချင်တဲ့ပုံစံကိုပို့ပြီးတော့မှအသွင်တင်လာလေလေဆိုတဲ့အခါကျတော့ NLD ရဲ့ခန့်ကဏ္ဍ NLD လှုပ်ဆောင်မှုတွေကနော်လှုပ်ရှားမှုတွေကပြေပြေချင်းနေနေပြီးတော့မှဒီငိမ့်တဲ့ဖြစ်စဉ်ပေါ်မှာသူ all the normal မှုမရှိတော့ဘူးဆိုတဲ့အနေအထားကိုရောက်သွားတယ်ဒါတိုင်းပေါ်ရဖြစ်လိုက်တဲ့ခါကျတော့ပူဆိုးတော့ရောနော်ဆိုအခုကအဲ့လိုမျိုးလုံးချလိုက်နေတာဖြစ်တယ်အဲ့ဒါကြောင့်ဒီနေရာမှာလူထုကရွေးချယ်စင်ရောက်ထားတဲ့ NLD ဆိုရအနေနဲ့လူထုရဲ့ mandate ပေါ့လူထုရဲ့အားကိုသူရထားတာဖြစ်တယ်ဆိုဒီနေ့သူကြံကြည့်နေတဲ့တက်တဲ့ကာလအတွင်းမှာသူ့ရဲ့အားကိုသူအပြည့်အဝအသုံးချနိုင်မယ်ဆိုရင်တော့နော်ဒီဆက်ပေါက်ချလို့ရအောင်ပဲသူအပြည့်အဝအသုံးမချဘဲဒီတိုင်းပြန်ညှိုးထားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအခွင့်အလမ်းကတော့ဆုံးသွားနိုင်တယ် ။ဒါပြီးတော့တိုက်ပွဲတန်တရားအထဲမှာကျွန်တော်တို့ကဆက်လေသွားမယ်တဘောလေကျွန်တော်တို့ဖြစ်နိုင်တယ်ပေါ့နော်။အဲ့လိုမျိုးကျွန်တော်ကတော့သုံးသပ်မိပါတယ
်။ Okay ။ဆရာဦးမောင်ဆိုမြင်ရောခင်ဗျဆက်ဆက်ကျွန်တော်တို့ဒီဟိုဆွေးနွေးရဲ့ပုဂ္ဂိုလ်ထောက်ပြလာတော့ဒီရသဆိုးရဲ့အောက်ပါပေါ့လေဟိုဝိုင်းပြီးဆွေးနွေးလိုက်ကြမယ်ဆိုလို့ရှိရင်ငင်းငင်းကြီးကခီးပေါက်နိုင်တယ်ဆိုပြီးသူကတော့ပြတ်ပါတယ်။ဆိုတော့ဒါမဲ့ဦးသူဆိုတော့ထောက်ပြလာတဲ့အချက်ကတော့အစိုးရအနေနဲ့ဟိုဩဇာမလွန်မှုနဲ့စိတ်စားလည်းဒီငင်းငင်းဖြစ်စင်မှာဟိုအခက်ခဲအခက်ခဲဖြစ်နေတယ်ဆိုတဲ့အမျိုးသူကထောက်ပြပါတယ်ဆိုတော့ကြောက်ဖို့မို့ဆိုတော့ဒီအမြင်တွေပေါ်မှာဘယ်လိုသဘောထားလဲခင်ဗျာ
ကျွန်တော်ပထမအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်အရသာအစိုးရအနေနဲ့ငင်းငင်းလုံးနဲ့ဆက်မှာရှေ့မဆောင်နိုင်ဘူးကြာသူကရှေ့ကိုတွန်းပို့ထားတာကတ္တကအရာရှိတွေကိုပဲတွန်းပို့ထားပြီးငင်းဆွေးနွေးနေတွေ့ရပါတယ်။တရားသားအစိုးရအဖွဲ့ကတာဝန်ယူတဲ့လူတွေကငင်းလူငန်းစံမှာစစ်ဆောင်ရှိရပြုနေတဲ့နေသားမရှိဘူး။ဟိုမရှိတော့တဲ့ကတ္တကလူတွေပဲရှေ့ကိုတွန်းပို့ထားတဲ့အချက်တစ်ချက်ကအလွဲချော်နေတယ်လို့ထင်ပါတယ်။ဒုတိယတစ်ချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်အရာသားအစိုးရအနေနဲ့တမရော်နဲ့ဒီတန်းသာလက်နက်ရှင်ဒီကြားမှာနေဖို့ရှိတော့နော်။စစ်ဆက်ညီနေတဲ့ဒီအခါမပါဝင်နိုင်ဘူးဖြစ်နေတယ်။သူကဒီဒီနဖက်ပြုပစာကြားထဲမှာနဖက်လက်ခံနိုင်တဲ့အကြောင်းအရာကိုသူရှာဖွေပြနေတဲ့သစ္စာညီနေလူခန်းကနေမပါဝင်နိုင်ဖြစ်နေဒီအကြောင်းအရာလည်းလွတ်ဆော်နေတဲ့အကြောင်းအရာလို့ပြောရပါမယ်။တစ်ဖက်ကပြောမယ်ဆိုလို့ရှိရင်လည်းပဲဒီ energy ဆိုတာစတဲ့ကလာကတိုင်လာလက်နဲ့ကြိုင်နေတဲ့ energy ဆိုတာကိုနဲ့ပတ်သက်ပြီးတော့အမျိုးလိုက်အများကြီးခက်ရကြပါတယ်။ဒါပေမဲ့တနည်းကနေညနေနနည်းကနေ၃နှစ်ကြာတဲ့အခါမှာ NLD ဆိုတာနဲ့ပတ်သက်ပြီးတော့တိုင်းရင်းသားကြီးကြားထဲမှာယဉ်ကျေးမှုကျဆင်းလာတာလည်းငင်းလူငန်းစီအောင်မြင်မှုခက်ခဲတဲ့အကြောင်းအရာတစ်ခုဖြစ်နေလို့ထင်ပါတ
ယ်။ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးရကျေးဇူးပါ။ဆိုတော့နောက်ထပ်ကျွန်တော်တို့ဆွေးနွေးဖို့ဟိုတရားပောင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာချန်နေပါသေးတယ်။သူတို့လည်းလှည့်ပေးချင်ပါတယ်။တူကတော့ကိုမောင်ကျော်ဖြစ်ပါတယ်ခင်ဗျာ။ကိုမောင်ကျော်ဆွေးနွေးလို့ရပါတယ်
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဒီရေဆွေးနွေးလို့တော့ကကိုဒီကနေ့ဆိုပြီးခေါ်တယ်လေ။ဒါလည်းကျောင်းချုပ်ချေပြေပြေဘူး။ဒီစီရရလို့ပဲအရှင်ကိုဆေးတဲ့ဆေးတဲ့ဆေးတဲ့သူတို့လွတ်ရှင်တဲ့အရှင်တွေကိုရောက်တဲ့အခါမှာသူတို့တက်ပြီးလုံးလုံးရနိုင်တဲ့အခြေအမှသူကဒီမှာကိုအကောင့်ပြင်ပုံမေလို့ပဲကျွန်တော်ထင်ပါတယ်။ဒါကြောင့်ပါဝင်ကြတဲ့တဲကကိုလုံးဝလေးတော့ဒါကိုစိတ်ရှိရှိနဲ့ဟုတ်ကဲ့ဒါပေမဲ့သူတို့ရဲ့ကျိုးကျိုးဆိုမဝင်မအောင်လို့ကအရေးကြီးမယ်လို့ကျွန်တော်ဟောဆင်းနေလို့ပါတယ်
။ဟုတ်ကဲ့ကိုမောင်ချုပ်ဆင်းရဲကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်တဘောသားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ကျွန်တော်နှစ်ခုလောက်ပြောပြမယ်။တစ်ခုကသူလမ်းသားကန်အဖွဲ့တွေစံတော်ဖြစ်ဖြစ်ဒီတိုင်းတဲ့လမ်းသားကန်တွေဖြစ်ဖြစ်ဒီလိုမျိုးတွေမျက်နှာထောက်အောင်သူကလမ်းသားကန်တွေဖြစ်ဖြစ်ဆိုတော့ဒီလိုပဲအများကြီးအဲ့ဒီငင်းငိုင်းဆွေးနွေးပွဲမှာဆိုတာအဆိုးရနဲ့မဆိုင်ဘူးတမ်းမလို့ဘူး။တိုင်းသားအသီးသီးကအကုန်လုံးလက်တက်ကန်ရှိတယ်။အဲ့ဒါကိုတမ်းမလို့လက်ထက်ကဘယ်နှစ်သိရှိပြီလို့ပြောလို့တိုင်းသားတိုက်ပွဲတိုက်လာတယ်အောင်းလာ။သူတိုင်းသားတွေပဲဟိုသူတို့ပဲဟိုပြန်ပြီးတော့အခြေတမ်းတဲ့တော်ရှိတယ်။ဟိုကသူတို့ကတမ်းမလို့ပဲပြန်လာမှာအဆိုးရနဲ့မဆိုင်ပါဘူး။အဆိုးရတောင်းယူပြီးလုပ်လဲဆိုတော့သူကပြန်တယ်ဂျက်ဂျက်လုပ်တာ။ဟိုရခိုင်မကြည့်ပါလား။အေးဟိုအပြတ်တိုက်ဆိုပြီးတော့တောင်းဆန်းရှိပြောတယ်။ตัวอธิษฐานบุรุษมาเลยโหทุบก่อแสดงกันแล้วทุบก่อหมดเยอะกูคิดจักก็แล้วแท็กๆแท็กๆดีเลยอ่ะโหครั้งนี้รวยจาแล้วรวยจามุรุสุแล้วโหอเป็ดอกุชินอะคืออีจาแล้วอีอาเสยวาลูกหยอดจ้ามาอีดีเลยสุแล้วตัวใส่ธีฆาตั้มหมดเลยเปลี่ยนมาบ่ครับเอาเกซนะเอาล่ะครับ
โอเคกูตั้มหมดซื้อเลยเจซูบาแล้วตูก็เราไทยแลนด์กันก็กูตีแหลมหมดขึ้นไปกูตีแหลมหมดเลยซื้อเลยได้ครับเน
ี่ยโอเคครับเนี่ยเราอนีเนี่ยก็เนาะတိုင်းသားအဖွဲ့အစည်းတွေအားလုံးအားနော်ဓာတ်လူခွင့်နဲ့ကိုယ်ပိုင်စက်တန်းခွင့်ကိုအဓိကလိုအပ်ပါတယ်လိုလားပါတယ်အဲ့ဒါကိုအစိုးရစစ်တပ်အဖွဲ့အစည်းကလိန်လေပြီးတော့ကျွန်တော်တို့တိုင်းသားတွေကိုနော်အခုသူတို့ရဲ့လှုပ်ဆောင်ချက်အပြုမူကတော့ကျွန်တော်မြင်ရတော့ဗောဗျာနော်စစ်ခရဲ့ဆယ်လှုပ်ပြီးတော့ကျွန်တော်တိုင်းသားဒေသမှာနေရာဝင်ယူတာနော်လှုပ်မှုရိုက်ဖို့ယူတာတွေကနော်ကျွန်တော်တို့ကတော့အမြဲတမ်းမြင်တွေ့နေရတယ်နောက်ဆုံးမှာတော့ကျွန်တော်တို့ကတော့ခံရတယ်ကြနော်ဘာဖြစ်လဲဆိုတော့သောဘဥကြီးနဲ့တခါအတိတ်ကဆက်လို့ရင်ကျွန်တော်ပြင်းပြီးဖွဲ့ပြီးအဲ့ဒါကိုတော့အစိုးရစစ်တပ်အဖွဲ့အစည်းကနော်သူတို့ကနောက်ဆုံးတော့ကျွန်တော်အဖွဲ့အစည်းကိုနော်သူတို့ချိုးဖောက်လိုက်တော့ဗောဗျာအဲတခါ နောက်ပြီးတော့ဘူလင်းချင်းဟာနော်နင်းရဲလောက်တယ်လောက်ပြီးတော့တခါအစိုးရစစ်တပ်အဖွဲ့စီကပဲချူဖောက်တယ်နော်ကချင်နဲ့အားတခါပြိခတ်အစဲလောက်တယ်နောက်ဆုံးတော့သူတို့ပဲနော်ပြိခတ်အစဲချူဖောက်ပြီးတော့နေရာဝင်ပြီးတော့သူတို့တိုက်ထုတ်လိုက်တယ်ပေါ့ဗျာနော်ကိုကောင်တဲ့ဒီလိုပဲသူတို့လောက်ဆောင်ခဲ့တယ်အဲအားကြောင့်မို့ကျွန်တော်တို့တိုင်းသားအဖွဲ့အစည်းတွေကနော်ဘာလို့ယုံကြည်ရမလဲတော့ဘု து ယုံကြည်ရမလဲဘု து အားကိုရမလဲနော်နိုင်ငံတကာဝင်ရောက်တော့နေရာဝင်ယူပြီးတော့နော်မပြောမဆိုမချွေးနေပြီဆိုရင်တော့ကျွန်တော်တို့ပြည်သူတွေကတော့တုံရတုံရမဲ့ဖြစ်မှလို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ကိုတိလည်းမို့ဒါတော့ဒီတိုင်းကတူရဲ့ဟိုခန်းစားချက်လိုပဲဆိုရမှာပါ။ဆိုနောက်ထပ်ကျွန်တော်တို့စာတချို့လည်းကြံနေပါသေးတယ်။မဆုမုံဖတ်ပြလို့ပါခင်ဗျ
။ဟုတ်ကဲ့ပါရှင်ဒီအရှင်ဓမ္မပီရာဆိုတဲ့အကောင့်ပိုင်ရှင်ကအရသားတွေနဲ့ထိခိုက်တာနဲ့ပတ်သက်လာရင်လူတို့ကိုကိုယ့်ဘက်မှာပါအောင်မစည်းရုံးနိုင်တဲ့တက်ကတော့အကျဆုံးပါပါတဲ့။အဲ့ဒီတော့လူလူကိုရန်သူအဖြစ်နဲ့သဘောထားမှာလားလူလူကိုကိုယ့်ဘက်ပါအောင်စီရင်မလားဆိုတာအဲ့ဒီတိုက်ခိုက်နေတဲ့တပ်တွေရွေးချယ်ရမယ့်ကိစ္စဖြစ်ပါလေတဲ့လူလူကိုကိုယ့်ရဲ့ရန်သူအဖြစ်ရွေးချယ်မယ်ဆိုရင်တော့အဲ့ဒီတပ်ကအကျဆုံးပါပါလူလူကိုကိုယ့်ဘက်သားအဖြစ်နဲ့စီရင်သိမ်းသွင်းနိုင်တဲ့လူကတော့အဲ့ဒီစစ်ပွဲကိုအောင်နိုင်တဲ့သူဖြစ်ပါလိမ့်မယ်ဆိုပြီးရေးထားပါတယ်ထူးထက်လင်းဆိုတဲ့ Facebook အကောင့်ကတော့စစ်တပ်ကစေတနာအမှန်နဲ့ဆွေးနွေးမယ်ဆိုရင်တလတော့မကြပါဘူးတဲ့အစိုးရနဲ့စစ်တပ်ကစေတနာမမှန်လို့အခုလိုစစ်ပွဲတွေဖြစ်နေရတာပါလို့ရေးထားပါတယ်။ဇော်ထွန်းကတော့တွဲဆုံဆွေးနွေးအထင်ရှားတဲ့နီလန်းကသာအကောင်းဆုံးပါတဲ့။ငြိမ်းချမ်းပါမှတိုင်းပြည်တိုးတက်ပါပါ။ဆွေးနွေးပွဲတွေကနေတစ်ဆင့်စုပေါင်းလှုပ်ဆောင်ကြရင်အားလုံးအတွက်ရလတ်ကောင်းပြီးရကြပါပါ။အကောင်းဆုံးရလတ်တွေလည်းရကြပါစေဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်တို့အခုဒီ Facebook မှာတိုင်းလိုက်ကျွန်တော်တို့မှတ်ချက်ပေးနေတာတချို့လည်းဒီမှာတွေ့ရပါတယ်။ဒီဦးကတော့ဒီ John Paul ဆိုတဲ့အကောင့်ပါရှင်မှာသူကတော့ရင်းရင်းနဲ့ပတ်သက်ပြီးဘယ်ဆိုတက်မပြောင်းလဲပါဘူးရဲ့အဲ့ဒါဘာကြောင့်လဲဆိုတော့တန်းသားတွေကိုဒန်းလို့ခွင့်ရေးမပေးနိုင်လို့ပါတဲ့ဆိုပြီးရေးပါတယ်နောက်တူကတော့ဥရှင်လာဆိုတဲ့နာမည်နဲ့ပါသူကတော့အဓိကကဘာကြောင့်လဲဆိုတော့အစိုးရတမန်တတော်မှာတဲ့အာဏာမရှိဘဲနဲ့လုပ်ပိုင်မရှိတော့တန်းသားတွေကဘသူ့ကိုယုံကြည်ရမလဲဖြစ်နေတာပါဆိုပြီးတော့သူကရေးပါတယ်ဆိုတော့ကျွန်တော်တို့ဒီမကြာခင်မှာလဲကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့ရှိတဲ့အတွက်ကျွန်တော်ဒီအနှစ်ချုပ်အနေနဲ့ကျွန်တော်သုံးသပ်စီရင်တာကတော့ဟိုဒီတိုက်ပွဲကြီးရက်ဆဲတာအခုလောလောဆယ်ကတော့ဒီတိုက်ပွဲကြီးရက်မယ်ဆိုပြီးဟိုတက်မလို့ဘက်ကရောဒီတန်းသားလည်းနဲ့ကောင်ဖွဲ့သုံးဖွဲ့ဘက်ကရောပြောထားရရှိပါဒါပေမဲ့ဟိုရက်ဆဲတဲ့ပဲဖြစ်စီပေါ့လေဒီယာယီလောက်မဟုတ်ဖ ೇನೆ ရေရှိခံမှုဆိုလို့ရှိရင်ဒီမာဆိုးကနဲ့တက်မလို့ဘက်ကပဲဖြစ်ဖြစ်လက်လက်ကန်ဖွဲ့ကြီးပဲကလည်းဖြစ်ဖြစ်မဖြစ်မနေလောကလောက်ဖို့လိုရဆိုရင်ဘာများရှိနေလဲဆရာဦးထိုးဆိုရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့အဓိကတော့ပေါ့ဗျာဒီနိုင်ငံရေးစံတာပေါ့နော်အချိန်ကအားဖြင့်ကတော့နိုင်ငံရေးစံတာနိုင်ငံရေးစံတာကဒီတက်မတော်ဘက်မှာရှိရမယ်လို့ကျွန်တော်ကမြင်တယ်ဟုတ်ကဲ့ကျွန်တော်တို့တိုင်းရင်းသားတွေဘက်ကတော့၆လုံးပေါ့ဒီ1980ကျော်ပြည်တွင်းစစ်မှာပြောဆိုလာခဲ့တာကဒီပင်လုံးစာချုပ်ရဲ့အခြေခံဖြစ်တဲ့ပင်လုံးကတိကူပေါ့လေနော်နော်အခုကတော့ပင်လုံးသိတဲ့ကိုပဲယူပြီးမှတော့နိုင်ငံတော်တိုင်းပင်ခံဥဆောင်တဲ့စစ်တရားစုပင်လုံးကြီးလာကြမှာသူကအကောင့်ပြဖို့ကြိုးပမ်းတာကိုပဲတွေ့ရတယ်။ဒါပေမဲ့ပင်လုံးကတိကိုတို့ပင်လုံးစာချုပ်တွေကပျောက်သွားတယ်နော်။အဲအဓိကနိုင်ငံရေးဆန္ဒကကျွန်တော်တို့မတူညီဘူးပေါ့ဗျာ။ဒီတိုင်းရင်းသားတွေနဲ့ဒီနဲ့အခြေခံရေးသေးတာတွေအခွင့်အရေးရောပြင်မခဲအခြေခံရေးသေးတာမှုမရှိတဲ့အခွင့်အရေးကရောဘုံတူညီချက်တူပါလဲဆိုတော့ဒီတိုင်းပြည်ကိုနော်အမျိုးသားတည်ယူနေကိုပိုင်ပြတ်ထန့်ခွင့်အပြီးအဝရှိတဲ့ Federal Democracy ပြည်ထောင်စုကိုတည်ဆောက်လိုတယ်ဆိုတဲ့အချက်မှာတော့အားလုံးကတူညီတယ်ဒီအချက်ကိုတက်လာတဲ့အစိုးရဆက်ဆက်ကဒီအပေါ်မှာအကောင့်တွေပုံမှုပြက်ွက်ခဲ့တယ်။အခု NLD အစိုးရလက်ထက်မှာလည်းပဲဒီဥစ္စာကိုအကောင့်တွေပုံမှုပြက်ွက်နေစေဖြစ်တယ်။ဒါနဲ့စစ်တရားစုပြည်လုံးကြီးလာကန်ဆိုတဲ့အခင်းကျင်းအောက်မှာလက်ရှိတော့အောင်ဆုံးကြီးဥဆောင်တဲ့အစိုးရကလည်းပဲသူကနိုင်ငံရေးအထူးအမြတ်တစ်ခုတည်းပို့တဲ့လုံရံမျိုးဆက်ကိုအားစိုက်လုပ်ပြမှုလိုတယ်လို့ကျွန်တော်ကမြင်တယ်။အခုကစစ်တရားစုပြည်လုံးကြီးလာကန်ကအတိုင်းအတာတွေလူလာတဲ့လက်ရှိနဲ့ကိုယ်ပြတ်ထွက်ဖို့ KYC တဲ့ပြည်ထောင်စုကိုပုံဆောင်နိုင်တယ်လို့အဲ့ဒီယုံကြည်မှုမရှိကြတော့ဘူးတလက်ကြီးလက်တော်တဲကဒီဖွဲ့စည်းပုံပြင်ရေးမှလည်းပဲ NLD ရဲ့တိုင်းသားတွေလူလာတဲ့ဒဲတူရဲ့ကွန်ပြတ်တက်ခွင့်ဆိုင်ရာဖက်ဒရယ်ခြေကမူတွေနဲ့အညီပေါ်ဆောင်နေတာကိုလည်းမတွေ့ရဘူးဆိုတော့ဒီအပေါ်မှာတိုင်းသားလက်နက်ကတော်လိုင်းဖွဲ့စည်းတွေကလက်ရှိ NLD အစိုးရရဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုပေါ်မှာလာကျိုးတက်ရောက်နေတာကိုတွေ့ရတယ်အဲ့ဒါကြောင့်ဒီတိုက်ပွဲတွေကလည်းပဲဆက်ပြီးတော့မှကျွန်တော်တို့ကတော့မြေပြင်မှာပို့ပြီးတော့မှဖြစ်လာတဲ့အရေးအယောင်တွေ့နေရတယ်လို့ကျွန်တော်တို့ကတော့သုံးသပ်မိပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးမောင်ဆိုတော့ခင်ဗျဆရာဦးမောင်ဆိုတော့စောပိုင်းကဟိုထောက်ပြသွားတာတစ်ချက်ကတော့အခုလက်ရှိဒီဟိုတက်ပွဲဖြစ်နေတဲ့နှစ်ဖက်ကြားပေါ့နော်တက်မတော်နဲ့ဒီတိုင်းသားလက်နက်ကသုံးဖွဲ့ကြားမှာဟိုသူတို့လူလားချက်တွေပြောထားတာကြီးအရန်ကိုကွာလွန်းနေတယ်ဆိုရဲဟာလဲထောက်ပြထားရှိတယ်ဆိုတော့ကျွန်တော်တို့ဒီလိုတက်ပွဲဖြစ်နေတဲ့ရက်စဲကယာယီလောက်မဟုတ်ခင်ဗျရေရှိခံမှုဆိုရင်ဒီလိုကွာချက်တွေကိုစ စစ်ဆန်နိုင်မှုအပါအဝင်ပေါ့လေဟိုလုံနေကိန်းနဲ့နီးလန်းနေဘာညာရှိမယ်လို့သုံးသပ်လို့ရမယ်ဆောင်းမော်ဆို
အပတ်မောဆက်နေနေပြောမယ်ဆိုလို့ရှိရင်တော့လက်တွေ့မှာဘယ်လက်ဆက်ဆိုအပြစ်ခတ်ရစေးဖြစ်တယ်အပြစ်ခတ်ရစေးလို့ဖို့ဆိုလို့ရှိရင်နှစ်ဖက်အပြစ်ခတ်တိုက်ခိုက်နေတဲ့တက်တွေရောက်တဲ့နေရာမှာအရင်ရောက်ဖို့ကြီးပါတယ်အဲပြီးတော့မှသာလျှင်ဒုတိယအဆင့်ကျမှသာလျှင်ပေတတိဟာတော့ဘယ်မှာရှိနေလဲပေတတိဟာဘယ်မှာရှိနေလဲဆိုပြီးကြဆင်ဆက်ဆွေးနွေးမယ်ဆိုလို့ရှိရင်လက်တွေ့ကြလိမ့်မယ်လို့ထင်ပါတယ်။အဲလိုမဟုတ်ဘဲနဲ့ကျွန်တော်တို့ကအပြစ်ခက်ရဆေးရမစသေးခင်မှာပဲအဲမဖြစ်သေးခင်မှာပဲပေတတ်ကဘယ်မှာရှိမှပြည့်ရမယ်ပေတတ်ကဘယ်မှာရှိမှပြည့်ရမယ်ဆိုလို့ရှိရင်အပြစ်ရဖို့ခက်ခဲပါလိမ့်မယ်။ရောက်တဲ့နေရာမှာလက်ရှိတက်တွေရောက်တဲ့နေရာမှာအရင်ပြည့်ရပြီးတော့မှဒုတိယအဆင့်ကျမှသာရင်ပေတတ်တွေကဘယ်မှာရှိနေလဲဆိုရင်အပိုင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့ကျွန်တော်အသင်ပြေးလိမ့်မယ်လို့ထင်ပါတယ်။အော်ဒီပြချက်ရပြောမယ်ဆိုလို့ရှိရင်ဘလို့ပဲပြစ်ခတ်တခဲမှုရှိနေကြစေတော့ငင်းငင်းဆွနွေးလမ်းသာကိုဖွင့်ထားမယ်ဆိုလို့ရှိရင်တော့လည်းသင်ပြနေလို့သင်ပြနိုင်တယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်2017ခုနှစ်ကစပြီးဒီနေ့နဲ့တက်ခွေးကြီးတောက်ဆော့ဖြစ်ခဲ့တယ်။ဆွနွေးမတိုင်ခင်မှာလည်းဖြစ်တယ်ဆွနွေးနေလုံးလည်းဖြစ်တယ်ဆွနွေးပြီးမှလည်းဖြစ်တယ်။ဒါပေမဲ့ဒီနေ့နဲ့တက်ခွေးက2018ခုနှစ်တည်း2017ကနေ2018ရှင်းတဲ့နေဖြစ်တယ်။ဆွေးနွေးဝင်ရှိပြီလည်းဖြစ်နေတာပဲ
။ဟုတ်ကဲ့။ဒါပေမဲ
့2018ဖြစ်လျာနေဒီနေ့ကဒီနေ့ချိန်ပြီကျွန်တော်တိုက်ပွဲကြီး
ဆရာမတို့ကျွန်တော
်ဆရာဖြစ်လာတယ်
လောက်ပဲရရဲ့တွေ့ဆို
ဆွေးနွေးဝင်ကြည့်နေလို့ဒီကျွန်တော်တို့ဒီကြံစည်ကိုဖြစ်စင်းနိုင်လိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးမောင်ဆိုဦးထွန်းဆိုကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေနဲ့သောတာရှင်တွေအားလုံးကိုဆုချီးပေးတင်ပါတယ်ခင်ဗျာ။